ဘိုးကြောင့်အဆန်ရုပ်ရှင်ဇာတ်ကားအတွက်ပေါ့လေအရှင်ဖျားတူတန်းဖြစ်ရတဲ့အကြောင်းရင်းကိုအရင်မိတော်မူပါဗျ။အ
ဓိကတော့ဘိုးကြောင့်ဆိုင်ရဲ့ကျေးဇူးကိုတုံ့ပြန်တဲ့သဘောပေါ့နော်။မြန်မာနိုင်ငံသူနိုင်ငံသားတူဦးချင်းတယောက်ချင်းစီမှာဘိုးကြောင့်ဆိုင်ရဲ့ကျေးဇူးတရားကရှိနေတယ်ဆိုတော့ဥစဉ်မှာလည်းဘိုးကြောင့်ဆိုင်ရဲ့ကျေးဇူးတရားရှိတာပဲပေါ့နော်။အဲ့လိုလွတ်လပ်တဲ့ဘဝနဲ့နေခွင့်ရအောင်လုပ်ပေးခဲ့တဲ့ကျေးဇူးတရားကိုအဓိကအဖြစ်ယူရတာပါပဲ။
ဗျငွေကြေးပမာဏပေါ့ဘယ်လောက်များလူတန်းဖြစ်တယ်ဆိုတာလည်းမိတ်ပါဗျ
။ဘိုးကြောင့်ဆိုင်ရဲ့ရှင်ဇာတ်ကားရိုက်တော့မယ်ဆိုတဲ့တရင်လေးကြားလိုက်ကလေးကလူတန်းညင်လိုက်တာဆိုစိတ်လေးဖြစ်သွားတယ်။လူမဲလူစိတ်ကူးမိတာပေါ့။စိတ်ကူးပြီးတော့ဘိုးကြောင့်ဆိုင်ကဒီလူဘဝမှာအသက်32နှစ်ထိနေသွားခဲ့တယ်။32နှစ်တာကာလပတ်လုံးတိုင်းပြည်နဲ့လူမျိုးအတွက်ကိုကျိုးစွန်းချင်းနဲ့ခံပြီးတော့နေသွားခဲ့တယ်။အဲ့တော့ဘိုးကျော်ရဲ့အသက်နဲ့ညာလူမဲဆိုစိတ်လေးဖြစ်သွားပြီးတော့32သိန်းလူဖို့စိတ်ကူးမိပါတာပေါ့။ပြီးတော့မှဘိုးကျော်ရဲ့ကျေးဇူးနဲ့ကြည့်လိုက်တော့လွတ်လပ်ရင်းနဲ့ဆိုတော့လေးကနေလေးဆိုတော့လေအဲဘိုးကျော်ရဲ့အသက်ကို32နှစ်ကိုလေးနဲ့ပြောင်းပြီးတော့128သိန်းဆက်တာပေါ့တကယ်ကြီးနော
်ဒီမဖျားဟိုတပြည့်တော့မှတ်မိတာကအရှင်ဖျားကဒီဒကာမကြီးဒေါအောင်ဆန်းစုကြည်ကိုပထမဦးဆုံးတွေ့တာကဒေါအောင်ဆန်းစုကြည်ရဲ့မိသားစုပကံခီးမာလို့ထင်ပါတယ်အဲ့တော့ဒီဒကာမကြီးကအရှင်ဖျားကိုအဲ့ဒီတုန်းကဘာတွေရှောက်ဖြစ်ပါသလဲအရှင်ဖျားဘက်ကရောဘာတွေမိတ်ဖြစ်တာရှိပါလဲဖျား
အဲအဲ့ဒီမှာတော့တနအီကျော်လာဦးဆုံးတို့ဒီသားမိပုံစံပေါ့နော်မိသားစုပုံစံလေးအေးအေးဆေးဆေးလေးပြောပြတာပါပြောပြတော့ဒီကမကြီးကလည်းဥစဉ်သိထားတာခလေးတွေကိုဟိုတရားဟောပြီးတဲ့ခလေးတွေအတွက်ဓမ္မပုံမြင်နေပါလေရေးတဲ့ဆိုတော့လေကျူတင်သိထားတဲ့ကြောင့်ဒီကမကြီးကဥစဉ်စကားရောပြတဲ့ဒီရှင်ပြားခလေးတွေအတွက်အများကြီးလှူဆောင်ပေးတယ်လို့ကြားရတယ်ဘောရလေးနဲ့ပတ်သက်လို့ပြီးချက်မှာလဲဆိုလို့အဲဥစဉ်ခလေးတွေကပဲဟောပြတာလေးတွေခလေးတွေအတွက်ဓမ္မပုံမြင်ရေးနေတဲ့အကြောင်းလေးတွေအဲနောက်ဥစဉ်ရဲ့ဇာတိပေါ့လေရှင်ကြောင့်အထက်ကတည်းကဖြစ်စဉ်ဖြစ်ပါမိပညာရုပ်သိချင်းမျက်နှာလေးတွေကလေးတွေနဲ့ပတ်သက်လို့ခုစဉ်လုပ်နေတဲ့ဒီပညာရေးပရိသတ်လုပ်ငန်းလေးတွေပြောပြကြတာပေါ့နော
်တင်ပါဖေ။အရှင်ဖေကလည်းရေနံကျောင်းသားဆိုတော့ဘိုးကျောင်းဆန်နဲ့ပတ်သက်ပြီးတော့ထူးထူးခြားခြားဗာများပြောပြခြင်းပါလေဗျ။အ
ဲဘိုးကျောင်းဆန်နဲ့ပတ်သက်လို့ပြောမယ်ဆိုရင်ဦးစဉ်ကဒီရေနံကျောင်းအထက်ကတည်းကငါးရန်နေဆယ်ရန်ဒီပညာသင်ကြားခဲ့တာပေါ့။အဲ့တော့ကျောင်းသားဘဝကလေးဘိုးကျောင်းဆန်ဒီကျောင်းမှာပဲနေတော့ခဲ့တယ်။ဟိုတုန်းကတော့အမျိုးသားထိုင်တန်းကျောင်းလို့ခေါ်တာပေါ့လေ။ဘိုးကျောင်းဆန်နောက်မှမှခြားတောင်းပြီးတော့ခုနှစ်တန်းဒီမှာရောက်လာတယ်ဆိုတော့ဘိုးကျောင်းဆန်ခုနှစ်တန်းနေဆယ်ရန်ဒီလူဦးရေနေကြတဲ့အကြောင်းပါပဲနေတော့ကြတာပေါ့အဲ့တော့ကျောင်းသားဘဝကလေးကငန်းနေကြတဲ့အကြောင်းကဘုရားဆိုင်ပညာပင်ကြတော့ကြတဲ့အကြောင်းပဲဆိုစိတ်နဲ့ဒီငယ်စဉ်ကလေးကလည်းဒီဘုရားဆိုင်စိတ်တက်ဒီကင်းဝင်ပြီးတော့ဘုရားကိုအတူတူအားကြတဲ့စိတ်တွေဘုရားလိုပဲရေဆွလို့ခြင်းတဲ့စိတ်နဲ့နာခံခြင်းတဲ့စိတ်အများကောင်းကျိုးတဲ့ဘုရားဆောင်ခြင်းတဲ့စိတ်တွေကတော့ကျောင်းသားဘဝကလေးကင်းဝင်ခဲ့လို့ပြောရမှာပေါ့အဲ့ဒါကြောင့်မလို့ခုဘုရားဆိုင်ဇာကနဲ့ပတ်သက်လူကြည့်တဲ့အခါမှာလည်းပဲခုဒီကြောင်းတဲ့အတွက်ဂုံပြူတဲ့သဘောမျိုးလည်းပဲအရင်ကမှရှိပါတယ်အဓိကကတော့ပရဟိတစိတ်တက်ပါပဲဒီဘုရားဆိုင်ရဲ့အများကောင်းကျိုးတွေကိုဆောင်ကျင်းတဲ့စိတ်တည်းမြန်မာနိုင်ငံနိုင်ငံသားတိုင်းရဲ့စိတ်ဆင်မှာကင်းဝေးစေခြင်းနဲ့အဲမြန်မာနိုင်ငံနိုင်ငံသားတိုင်းလည်းပရိသတ်လို့ရတဲ့ကိုဆောင်နေတဲ့မှာလှူဆောင်စေခြင်းနဲ့ပေါ့နော
်တင်ပါဗျာအဲ့တော့ဟိုအခုဆိုရင်ပေါ့လေဒီမြန်မာနိုင်ငံဟာအပြောင်းလဲကာလကိုရောက်ရှိနေပြီလို့ပြောကြပါတယ်ဗျာဒါပေမဲ့ဒီပြုပြင်ပြောင်းလဲရေးတွေဟာနောက်ပြန်လှည့်မသွားဖို့လေပိုအရေးကြီးတယ်ဆိုပြီးတော့နိုင်ငံတကာကလည်းဟိုစိုးရိမ်မှုတွေရှိပါတယ်ဟိုအရှင်ဖျားရဲ့အမြင်လေးလည်းမိတ်တော်မူပါဗျာ
လူချင်းညာတော့လူတိုင်းလူတိုင်းပေါ့နော်လူစုတိုင်းပြီးအေးချမ်းသာရပြီးတော့ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်မြန်မာနိုင်ငံလူငယ်ကတူးချင်းတယောက်ချင်းအားလုံးကဒီတိုင်းပြည်ကောင်းဆောင်တွေရောတိုင်းပြည်ပြည်သားတွေရောအားလုံးတူးချင်းတယောက်ချင်းနေပြီးတော့မေတ္တာတရားကလက်ကင်ထားမယ်ဆိုလို့ရှိရင်တော့ဒီတိုင်းပြည်တူးတရားတူးတဲ့ကြောင့်လုပ်ငန်းတွေလုံဆောင်နေနေရမှာဘလို့အကြောင်းအကြောင်းမှနောက်ပြန်လှည့်သွားကြအကြောင်းမရှိဘူးလို့ယုံကြည်ပါတယ
်အရှင်မြတ်ဦးတင်ပါတယ်ဗျအ
ဲကောင်းပြီကောင်းပြီအဲဒီကိစ္စလေးအားလုံးကိုရောစိတ်မှကျမ်းမှချမ်းသာပါစေ